အမေရိကန်ပြည်ထောင်စုအတွင်းလူမျိုးရေးမမျှတမှုတွေနဲ့ရတပ်ဖွဲ့ကလူနည်းစုလူမဲတွေအပေါ်ပြုမှုဆက်ဆံတာတွေကိုစန့်ကျင်ပြီးလက်မော်ထွက်ဆန္ဒပြနေတာတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားတင်းနလာနေကတူးတူတူးဖြစ်တင်ပြောဆိုလိုက်ကြပါတယ်။ဝစ်စကွန်ဆင်ကအကြမ်းဖက်မှုတွေနဲ့ပို့တလန်ပြည်နယ်ကအကြမ်းဖက်မှုတွေကြောင့်ခနေနေဂျိုးတယောက်ဒီလာဝဲပြည်နယ်သူ့မြေအောက်ခန်းကနေထွက်လာရပြီလို့လည်းတင်းနလာနေကသမ္မတထရမ့်ကဂျိုးဘိုင်ဒန်ကိုရည်ညွှန်းပြီးတူတာမှာရေးသားပြောဆိုခဲ့ပါတယ်။ဂျိုးဘိုင်ဒန်ကတော့နိုင်ငံတော်မှာဖြစ်ပေါ်နေပြီးတခါတည်းရန်အကြမ်းဖက်စုပ်မှုအစဉ်တီရောက်သွားခဲ့ရတဲ့ဆန္ဒပြပွဲတွေနဲ့တံပြန်ဆန္ဒပြပွဲတွေဖြစ်ပေါ်နေရတာဟာသမ္မတထရမ့်ကြောင့်လို့ဆိုပြီးမနစ်တင်လာနေကပစ်ပက်မြို့မှာပြောတဲ့မိန့်ခေါ်မှာထက်သွင်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ဟာခေါင်းဆောင်ပိုင်းဆိုင်ရာကျင့်ဝတ်ကိုနှိမ့်ရှေ့ကြားလက်လွတ်ထားခဲ့တယ်လို့အကြမ်းဖက်မှုတွေကိုနှစ်ပေါင်းများစွာစေ့ဆော်ခဲ့သည်ဖြစ်တာကြောင့်အခုဖြစ်ပေါ်နေတဲ့စုပ်မှုတွေကိုရပ်ဆိုင်းအောင်မလုပ်နိုင်ဘူးလို့လည်းဂျိုးဘိုင်ဒန်ကပြောပါတယ်။အလားတူပဲ Oregon ပြည်နယ် Portland မြို့ကဆန္ဒပြပွဲတွေအပေါ်မှာလည်းသမ္မတထရမ့်က Democratic ပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့မြို့တော်ဝင်တွေကိုတိုက်ခိုက်အပြစ်တင်ပြောဆိုခဲ့ပါတယ်။ဘိုင်ဒန်ကတော့ American မြို့ကြီးတွေပေါ်ကလမ်းတွေပေါ်မှာပြစ်ခတ်မှုတွေဖြစ်ပေါ်နေတာလက်မခံနိုင်စရာဖြစ်တဲ့အတွက်အတိအလင်းရှုတ်ချကြောင်းလဝဲရင်းလက်ရရင်ဘသူလုပ်တဲ့အကြမ်းဖက်မှုကိုမဆိုရှုတ်ချကြောင်းနဲ့ဒေါ်နယ်ထရမ့်အနေနဲ့လည်းသူ့လိုပဲစူပူမှုတွေကိုရှုတ်ချပေးဖို့စိန်ခေါ်တောင်းဆိုကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။